ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့နုမောရဏတရားနာယူရည်စချအမြတမ်းပေးဝေရအောင်။ယနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတက္ကရေ1389ခုနှစ်ပြာတုလာဇန်4ရက်ခရစ်နှစ်2016ခုနှစ်ဇန်နဝါရီလ23ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတော်ရုံများဆက်ကြအကြောင်းတိုက်သို့လာရောက်ပြီး၅နှစ်မြောက်၅ချိန်မြောက်အဖြစ်လာရောက်ပြီးကုသိုလ်ပြုတာကမန္တလေးမြို့မန်းမြို့စေဒေါ်ထေထေဦးနဲ့မောင်နှမများယမင်းအထယ်ဆိုင်မိသားစုဖြစ်ပါတယ်မိမိတို့ယမင်းအထယ်ဆိုင်မိသားစုကဂျေဇုရှင်ပခင်ကြီးဦးဝင်ဂျေဇုရှင်မိခင်ကြီးဒေါ်ခင်စိန်တို့အားလူချမ်းသာ၊နတ်ချမ်းသာ၊နိဗ္ဗာန်ချမ်းသာသုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီး၅နှစ်မြောက်၅ချိန်မြောက်အဖြစ်နဲ့လက်ရှိတန်ခါတော့330ကျော်ပေါ့ဒါပေမဲ့80ဝန်းကျင်လောက်ကစာဖြေသွားနေကြတယ်ပခုတ်ကူတို့မန္တလေးတို့ဒီတော့အာယုံခါမှာတော့တန်ခါတော့300ကျော်တို့အားအာယုံစွမ်းများဆက်ကပ်လူတန်းချင်းနေလေခါမှာတန်ခါ250ကျော်တို့အားနေစွမ်းများဆက်ကပ်လူတန်းချင်းညာချမ်းခါတန်ခါ300ကျော်တို့အားဖြိုရည်ဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့တနေ့တာကုသိုလ်ကိုပြုလုပ်ပါတယ်။မြားဆက်ကြအကြောင်းတိုင်းနဲ့မြားဆက်ကြအကြောင်းတိုင်းနဲ့ဆက်ဆက်နေတဲ့ကြောင်းတိုက်တန်ခါတော်များသာသနာအလုပ်ကိုလှုံ့ဆော်စေရမှာအထူးသဖြင့်ဆာချာဘုန်းကြီးများတော်ရည်လာရည်ချမ်းသာလွယ်ကူစေခြင်းငါစူပါကစတန်မျိုးစားမော်တော်ကားယာဉ်တစ်စီးကိုတန်ဒီကအဖြစ်လူတန်းခြင်းနိုင်ကဆရာတော်6ပါးတို့အားတပါးလင်သင်္ကန်းထွေးစုံတစ်စုံစီတပါးတပါးအတွက်3000ကျပ်တန်3000ကျပ်တန်ပစ္စည်း၄ပါးအလုံးငါလူတန်းကြခြင်းအနုနိုင်ကစာချဘုန်းကြီး၄ပါးတို့အားတပါးလင်သင်္ကန်းတစ်စုံစီတပါတပါအတွက်ပစ္စည်းလေးပါလုံးကနဝကမ္မ2000ကျပ်တန်စီလူတန်းကြခြင်းမြတ်စွာဘုရားကြောင့်တိုက်ကနဝစကစာကြ78ပါတို့အားတပါအလေ1000ကျပ်တန်စီလူတန်းခြင်းမြတ်စွာဘုရားမာနယကဆရာတော်အားလေဓမ္မပူဇာအဖြစ်သင်္ကန်းတစုံတသိန်းကျပ်တန်ဝတ္ထုပစ္စည်းများကိုလိုအပ်ရာရာသုံးပြုနိုင်ရန်ပစ္စည်းလေးပါလုံးကလူတန်းကြခြင်းမြတ်စွာဘုရားကြောင်းတိုက်ဇေယဝင်းမာနေတိုင်းနဲ့မြတ်စွာဘုရားမာနာကဆရာတော်ကြီးရဲ့မိခင်ကြီးမေတော်ကြီးအသက်62နှစ်ရှိဖွာပုံညာဝတီအားလည်းပဲလိုအပ်တဲ့ဆေးပစ္စည်းများအသုံးပြုနိုင်ရန်9000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဖခင်ကြီးဦးရွှင်မိခင်ကြီးဒေါ်တင်ညွန့်တို့အားယေရှုမန္တာပြီးဆရာမဒေါ်ချောရင်အထက်ကနှစ်ဒဇယ်မျိုးကလည်းပဲဓမ္မပူဇာအဖြစ်တသိန်းကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဆွမ်းပရိသာပင်အဖြစ်နှစ်သိန်းကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းမန္တလေးမြို့မန်းမြို့စီကမိခင်ကြီးဒေါ်တင်မိအားအမှုထားပြီးတော့ကိုကျော်ကျော်ဦးမကြည်ကြည်ဝင်းသားအောင်ပိုင်ဖြူဝင်းနှင်းပြူထေဆိုင်မိသားစုကလည်းပဲဓမ္မပူဇာအဖြစ်တသိန်းကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းနှစ်ဖက်မိဘများအားယေရှုမန္တာပြီးကိုတင်အေးမာဆန်တမီမသိမ့်သိမ့်စုလိုက်နန္ဒာလိုင်းထေဆိုင်ယရနာဘုံစီမိသားစုကလည်းပဲတသိမ့်ကျက်တန်ဝတ္ထုပစ္စည်းများကိုဓမ္မပူဇာအဖြစ်လူတန်းခြင်းဖခင်ကြီးဦးထွန်းကြည်အားယေရှုမန္တာ၍ဒေါ်တင်ကွန့်တမီမလေးလေးခိုင်မိသားစုတို့ကလည်းပဲ၅ဆောင်ကျက်တန်ဝတ္ထုပစ္စည်းများကိုဓမ္မပူဇာအဖြစ်လူတန်းခြင်းဦးညီအားရည်စူး၍ဒေါ်စန်းမြိုင်တစယ်မျိုးကလည်းပဲတထောင်ကျက်တန်ဝတ္ထုပစ္စည်းများကိုဓမ္မပူဇာဖြင့်လူတန်း၍ဆွမ်းပရိသာပင်ဖြင့်၅000ကျက်တန်စိုက်ထူလူတန်းခြင်းမန္တလေးမြို့ကိုစောစောဝင်းမာဝင်းဝင်းမှာငိမ့်ချမ်းသာလက်ဖက်ရည်ဆိုင်မိသားစုကလည်းပဲ2000ကျက်တန်ဝတ္ထုပစ္စည်းများလူတန်းခြင်းကိုအာကာဦးမခိုင်စာလင်းအင်ဂျင်ထေဆိုင်မိသားစုကလည်းပဲ5000ကျပ်တန်ဝတ္ထုပစ္စည်းများကိုဓမ္မပူဇာဖြင့်လူတန်းခြင်းဆိုပြီးတော့ဒေါ်ထေထေဦးယမင်းထေဆိုင်နဲ့မောင်နှမများမိသားစုများ ဓမ္မမိတ်ဆွေများကစုပေါင်းပြီးတော့ညစကြာကြောင်းတိုက်ကိုလာရောက်ပြီးတော့ကုသိုလ်များကိုပြုလုပ်တယ်ဒါကဒါနာကောင်းမှုစောစောကတဏှဂုံသုံးပါးနဲ့တကားသီလတော်မြတ်ကိုခံယူစောင့်တည်ကြတယ်တန်ဃာတော်ရှင်မြတ်တွေကိုလက်အုပ်ချီးတယ်ရှိခိုးတယ်အယုသေးပေးတယ်ဒါတွေကကျင့်ရမယ့်သီလနဲ့ရှောင်ရမယ့်သီလသီလမျိုးစားထဲမှာပါဝင်တဲ့သီလကုသိုလ်တန်ဃာတော်ရှင်မြတ်တို့ဟောကြားတော်မူတဲ့မေတ္တာဘာဝနာပွားများတဲ့အနေနဲ့ရုပ်ဘက်ဟောကြားခဲ့တဲ့မေတ္တာတုပ်အပါဝင်ပရိတရားတော်များကိုနာယူကြတယ်။အခုလည်းပဲလိုင်းနာကျင့်သုံးဖို့ရာနုမောဒနာတရားကိုနာယူကြတယ်။ဒါတွေကဘာဝနာကောင်းမှုတွေမှာပါဝင်သွားခဲ့တယ်။ဒီတော့ယနေ့၅နှစ်မြောက်၅ချိန်မြောက်ဖြစ်မြတ်စွာဘုရားကြောင်းတိုက်လာရောက်ပြီးဒေါ်တေတေဦးနဲ့ယမင်းထေဆိုင်မိသားစုများကဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဗုဒ္ဓဘာသာဝင်တို့ရဲ့လမ်းစဉ်၃ရက်ကုသိုလ်မြတ်ကိုလာရောက်ပြီးတော့ကြိုးစားအထောက်စီးပူတယ်ဒီလိုလေးအာရုံပြုထားပါဘုန်းကြီးနေနဲ့နုမောဒနာတရားလိုက်နာကျင့်သုံးဖို့ရာတရားဖြစ်နေဘာတရားဟောပေးမလဲဆိုတော့စိတ်ထားတက်ဖို့လိုပါတယ်ဘာတရားလဲစိတ်ထားတက်ဖို့လိုပါတယ်ဒီကောင်းစီးနဲ့ဘုန်းကြီးကဟောပေးမယ်အဲ့တော့မဟောခင်မှာဘုန်းကြီးတို့ကြောင်းတိုက်အတွက်ဒေါ်တိတေဦးကလျှောက်တယ်ဘီယွန်သာစာမွေးဝဲဖြည့်တဲ့တန်ဃာတွေဆုနေသဘင်သွားတဲ့တန်ဃာတွေချမ်းချမ်းသာသာအသုံးပြုနိုင်ရင်စူပါကာစတန်ကာတစီစီစဉ်ထားပါတယ်ဘုန်းကြီးကလည်းပဲမနေ့မနက်ကမှတည်တာစောစောပိုင်းတုန်းကဦးစင်တပါးကအရေးမြတ်လျှောက်လို့ဘုန်းကြီးရနေဒေါ်ထေထေဦးဘုန်းကြီးစီတွေ့ခိုင်းပါအောင်ဘုန်းကြီးရွေးချက်ကတော့မေးပြီးတော့တားသိရင်တားမလို့ပေါ့ဒါပေမဲ့လို့ခုချိန်မှာတော့လိုအပ်လာတဲ့သဘောလေးတော့တွေ့ရတယ်မနှစ်ပိုင်းလွန်ခဲ့တဲ့နှစ်နှစ်လောက်ကငွေထီးသုံးလက်မိသားစုကလည်းပဲဘုန်းကြီးကိုစူပါကာစတန်ကားတစီလှူခြင်းပါတယ်ရှောက်ဖူးပါတယ်ဒါပေမဲ့ဘုန်းကြီးကမလိုအပ်လို့မလှူပါနဲ့လိုအပ်ရင်အကူကြီးတောင်းပါမယ်ဒီလိုပဲပြောခဲ့တာခုချိန်မှာဘာဖြစ်လို့လိုအပ်လာတယ်လို့ယူဆတယ်လဲဆိုတော့မြတ်စွာဘုရားကြောင်းတိုက်ကတန်ဃာ350ဘုန်းကြီးကဒီလောက်နဲ့ရက်တင်ပြီဒီလိုတွေးလိုက်တယ်အဲ့တော့ဘာဖြစ်လို့လဲဆိုတော့အခြားဆရာတော်တွေတရားဓမ္မတွေရတော့ရှောက်ကြပါတယ်အရှင်ဘုရားနေစရာလဲရှိနေတာပဲကျွေးလဲကျွေးမွေးနိုင်နေတာပဲဘာဖြစ်လို့တန်ဃာကိုတိုးလက်မခံတာလဲဒီလိုဘုန်းကြီးကိုစောရကတက်ပြီးတော့မေးကြသူတို့ကတော့တန်ဃာများများလက်ခံစေချင်တာဘုန်းကြီးရဲ့မူဝါကြတော့ကြွေနိုင်လို့လက်ခံတယ်ဒါမသင့်တော်ဘူးနေစရာရှိလို့တန်ဃာများများလက်ခံတယ်ဒါလည်းမဖြစ်သင့်ဘူးဘုန်းကြီးရဲ့မူဝါဘလို့နည်းနဲ့တန်ဃာလက်ခံမလဲဆိုတော့ကိုဘလောက်စီမံအုပ်ချုပ်နိုင်မလဲဘလောက်စီမံအုပ်ချုပ်ပြီးတော့တိုးတက်အောင်ဘလောက်ထိလုပ်ပေးနိုင်မလဲအဲ့ဒီအရေးတွက်ဟာကိုထိန်သိမ့်တဲ့တန်ခါအရေးတွက်ဒီတော့အဖြေက350လို့ထွက်သွားတယ်အဲ့တော့350တဲ့ပို့လာရင်ထိန်သိမ့်ရတာလေးဒီအားနည်းလာနိုင်တယ်တပည့်တန်ခါတွေကိုတိုးတက်ဖို့လုပ်ပေးဖို့နည်းနည်းလေးပင်ပန်းလာနိုင်တယ်နိုင်ငံတွေကိုလည်းဘုန်းကြီးကတိုင်ပင်ကြည့်တော့သူတို့လည်းသဘောပေါက်ဟန်တူပါတယ်ဒါကြောင့်ဘုန်းကြီးကတန်ခါ350တဲ့မကြော်နဲ့တော့ဒီလိုလေးဘုန်းကြီးကဆုံးဖြတ်ချက်ချလိုက်တယ်အဲ့တော့တန်ခါ350မကြော်နဲ့တော့ဆိုတော့မနှစ်ပိုင်းတုန်းက73နှစ်အောင်ကိုရင်လေးတွေကြောင်းတိုက်မှာဝင်ကွင်းလာပြီးတော့သုတ်စင်တရားရှစ်ဆောင်ပရိကြီး72တုတ်ရှင်ကျင်ဝတ်ပတ်အနက်ဓာရီကိုရေးပြေလာပြေတဲ့ဝင်တဲ့ကိုရင်လေးတွေကတရားနဲ့၅ပါးရှိတယ်။ဘုန်းကြီးတို့မြတ်စွာဘုရားကြောင်းတိုက်ကလက်ခံနိုင်တာက30လောက်ပဲလက်ခံနိုင်တယ်။ဒီတော့ရန်ကုန်ဘက်ကတက္ကရာကတီးပြီးတော့တက္ကရာတယောက်ကကောင်းမှုတော်ဘက်မှာသူမြေ3ဧကရှိပါတယ်။ရှင်ဘုရားလှူခံမယ်ဆိုလို့ရှိရင်သူလှူခြင်းပါတယ်။စာတင်တိုက်လုပ်ပါ။လာနာ39ကြာပြီးသားပါဒီလိုလျှောက်တယ်ပေါ့။လျှောက်တော့ဘုန်းကြီးကပြန်ပြောလိုက်တယ်ဘုန်းကြီးကတော့စီမံယုံပဲစီမံနိုင်တယ်။ဟိုတော့ကလို့စာဝါးတွေအများကြီးမချနိုင်တော့အလုပ်တွေကလည်းများလာခဲ့တယ်။ အဲ့တော့နာယကတွေကိုဘုန်းကြီးပြောကြည့်မယ်သူတို့လုံနိုင်ပါတယ်တာဝန်ယူနိုင်ပါတယ်ဆိုရင်ဘုန်းကြီးလက်ခံတယ်တာဝန်မယူနိုင်ဘူးဆိုရင်လက်မခံဘူးဒီလိုပြောတော့လိုက်ကြည့်ပေးပါဆိုလို့ဘုန်းကြီးကိုယ်တိုင်ရောနာယကတွေရောတချို့ခေါ်ပြီးတော့လိုက်ကြည့်ကြည့်တော့နာယကတွေကသာသနာပြုဖို့ရာအတွက်အချင်းပြေတဲ့နေရာဖြစ်တယ်လို့ယူဆရတူပါတယ်ဒီတော့ဘုန်းကြီးကိုသူတို့လုံနိုင်ပါတယ်ဒီလိုပြန်လျှောက်တယ်ဒီတော့ဘုန်းကြီးကလက်ခံပေးလိုက်တယ်မုံရွာဘက်ကလည်းပဲနှစ်ရီကထပ်ပြီးတော့လှူတော့မြတ်စကြာကြောင်းဝင်းလောက်ကောင်းမှုတော်ရဲ့အရှိယွန်းယွန်းဘုန်းကြီးတို့ခရိုင်ချင်းဆက်လန်ရှိမကားဘက်သွားတဲ့လမ်းကိုဝင်လိုက်ရင်မန္တလေးကိုနှစ်ပြကျော်ကျော်လောက်ဝင်လိုက်ရင်ဘယ်ဘက်ချမ်းမှာငါးရီကကောင်းမှုတော်ရဲ့အရှိယွန်းယွန်းကြတာပေါ့အဲ့မှာမြေငါးရီကဘုန်းကြီးတို့ပြီးခဲ့တဲ့ခရစ်စမတ်ဒီဇင်ဘာ25ရက်နေ့ကဘုန်းကြီးကရေစဲချပြီးတော့ပေးလိုက်တယ်ပေးလိုက်တော့ခုနကတန်ခါ105ပါးစာပြေတဲ့အထဲမှာ30ရက်မြတ်စကြလက်ခံလိုက်တယ်20ကဘုန်းကြီးတို့ကြောက်တလုံးမှာကြောင်ကွဲလေးရှိတယ်တော်ကြောင်လေးအဲ့တော်ကြောင်မှာဒီစာနဲ့အတူတူသင်ခိုင်းပြီးတော့ခုပြတော်လာစံ9ရက်နေ့မှာဒီလာဖြေရမယ်အောင်တဲ့တန်ခါဒီပြန်နေတော့ဒီမှာ350လောက်ပဲပြန်ဖြစ်သွားမယ်နောက်ထပ်ပါ30လောက်ကိုတော့ကောင်းမှုတော်မြေနေရလှူပြီးဖြစ်တဲ့အတွက်နောက်နှစ်မှာလက်ခံမယ်ဆိုပြီးတော့အရေးစွန့်ပြီးတော့ကြီးညာလိုက်တယ်။အဲ့တော့ကောင်းမှုတော်ကကြောင်းတကြောင်းမှမစသည်တန်ခါ30လက်ခံပြီးနေပြီ။ဒီနှစ်လည်းပဲဘလို့ခြေနေရှိမလဲမသိဘူးတန်ခါတွေလှူထွက်တာများတယ်။ဥယျာဉ်တွေနည်းလာတယ်ဒီလိုလေးတို့သတင်းတွေကတော်တော်ကြီးကြီးလာခဲ့တယ်။အဲ့တော့ဘုန်းကြီးကအဲ့ဒီလိုမြေလက်ခံလိုက်တာနဲ့တပြိုင်နက်ကုသိုလ်ရှင်ဒီအံဩစရာကောင်းလိုက်တာဘုန်းကြီးတောင်းတုံလုံးပြီးယုံကြည်မှုတွေများလိုက်ကြတာအဲ့တော့တန်ခါ350စာအဲ့ဒီ9ရီကားထဲမှာလုံလောက်တဲ့ဆောက်ဦးကုသိုလ်ရှင်ဒီဟာခုဆိုရင်ပြည့်သွားခဲ့လွန်ခဲ့တဲ့3ရက်လောက်ကဥက္ကကလက်ဖက်ကြောက်ကဒကမကြီးတော်ကျင်တန်းကကုသိုလ်ရှင်2ဦးကကြောင်းဆောက်ခြင်းနေရှင်ဖျားရပါသေးသလားမေးတော့ဘုန်းကြီးကတန်ခါ350အတွက်လုံလောက်နေပြီဖြစ်တဲ့အတွက်ပြည်စုံပါပြီအခြားနေရာပဲလှူခြင်းလှူပါဒီလိုလေးပြောလိုက်တယ်ပေါ့ဆိုလိုတာခုတက္ကမကြီးတက္ကမဒေါ်ထေတီဦးကကြောင်းတိုက်အတွက်လှူတယ်ဆိုတော့ဟိုကြောင်းတိုက်ကလည်းပဲခု transformer မီးတွေ315ကေပီ transformer ခုဆင်းနေပြီခုံပြီးသွားပြီဓာတ်တိုင်လေးတွေလည်းစိုက်ပြီးနေပြီတန်ဆောင်မဘုန်းကြီးတို့တက်ဆင်ကွင်လည်းပဲကြပီးပြီပေါ့အဲ့ဒါလေးတွေစနေပြီတဲ့အဲ့တော့ဒီကျောင်းဝင်အတွက်လိုလာတယ်ဒီလိုပြောမယ်ပေါ့အချိန်ကိုက်လှူတယ်ကာလဒါနလို့လည်းပြောရင်ရနိုင်တာပေါ့ဘုန်းကြီးများချစ်ကြိုပြီးတော့တည်ခဲ့ရင်တော့ဒီစီစဉ်မစသေးဘူးဆိုရင်ဘုန်းကြီးညင်ကောင်းညင်မိပြီမယ်ခုတော့တန်ကာဝကြီးမှန်းလှူတယ်ဘုန်းကြီးကမတားကောင်းတော့ဘူးအားလုံးစီစဉ်ပြီးနေပြီနောက်ပြီးတော့မြတ်စကြာကြောင်းခွဲဖြစ်တဲ့မဟာစကြာကြောင်းတိုင်တဲ့မဟာစကြာကြောင်းတိုင်လို့ဘုန်းကြီးနာမည်ပေးခြင်းရဲ့အကြောင်းကမြတ်စကြာကြောင်းတိုင်လို့ပေးလိုက်ရင်ဒီကြောင်းတိုင်ကမြတ်စကြာတိုက်ဟောင်းဆိုလိုလိုဖြစ်သွားမှာကောင်းမှုတော်နဲ့အကြောင်းကမြတ်စကြာတိုက်သစ်ဆိုလိုလိုသူ့အတူအော်တိုမက်တစ်ဖြစ်သွားမှာဒီတော့တိုက်ဟောင်းနေတိုက်သစ်တွေရှုပ်နေမှာဆိုတဲ့အတွက်ဘုန်းကြီးကမဟာကဏ္ဍအောင်ကျောင်းတိုင်မှာ73နှစ်သားနဲ့29နှစ်ထိနေပြီးတော့ပညာသင်ကြားခဲ့တယ်။ဒီတော့မဟာကဏ္ဍအောင်ကျောင်းတိုင်ကမဟာဆိုတဲ့စကားကိုယူလိုက်တယ်။ဘုန်းကြီးရွာမှာပညာသင်ကြားခဲ့တာကကိုရင်ဝဲခဲ့တာကစကြာတိုက်ကျောင်းနဲ့ခုဒီမှာသာသနာပြုနေတာကမြတ်စကြာကျောင်းတိုင်ဆိုတဲ့အဲ့ဒီကျောင်းတိုင်နှစ်ခုရဲ့စကြာဆိုတဲ့စကားလုံးကိုယူပြီးတော့ဆရာသမားတွေကိုယေရှုဆက်တဲ့အနေနဲ့မဟာစကြာကြောင်းတိုင်လို့ဒီလိုမဲလိုက်တယ်။အဲ့ဒီအတွက်လည်းပဲဘုန်းကြီးကအသုံးပြုခွင့်တောင်းခဲ့တာ။ဒေါ်ထေတေဦးကလည်းလိုအပ်တယ်လို့သုံးပါ။ဒီကြောင်းအတွက်ရောကိုကြောင်းအတွက်ရောလိုအပ်တယ်လို့သုံးနိုင်ပါတယ်။ဒါနဲ့ဘုန်းကြီးကလက်ခံပြည့်သွားတာ။အဲ့တော့ယင်လှူတော့လက်တွေ့အကျိုးမြတ်စွာဘုရားဟောတာကတော့ယာနာတော်ဒုက္ခတော်ဟောတိရှာနာရောဖနကစပြီးတော့မတော်ကစတဲ့ယင်ကိုလှူဒန်းတဲ့ပုဂ္ဂိုလ်သည်ဒုက္ခရောကိုစိတ်နှပါချမ်းသာမှုကိုလှူဒန်းရာရောက်သည်ဟောတိဖြစ်ပါ၏ယင်လှူရင်ချမ်းသာလှူရာရောက်တယ် မျက်စိနဲ့ကြည့်ရင်တော့ရင်လူလိုက်တာကားလူလိုက်တာဒါပေမဲ့ကိုယ်စိတ်နဲ့ပါချမ်းသာမှုကိုဘေးလူရာရောက်တဲ့အခြားပစ္စည်းတွေတဲ့ရင်လူတာကပို့ပြီးတော့ကိုယ်စိတ်နဲ့ပါကိုချမ်းသာစေတယ်ဒီတော့ဆုမတောင်းလည်းပဲကိုယ့်အတွက်ကိုယ်စိတ်နဲ့ပါချမ်းသာခြင်းဆိုတဲ့အကျိုးကိုရနိုင်တယ်ဒီလိုဆိုလိုတာဖြစ်တယ်အဲ့တော့ဘုန်းကြီးတို့ဖနက်လည်းပဲရင်လူခေါ်တယ်ထီစာတာတွေကိုလည်းရင်လူခေါ်တယ်ကိုယ်ရင်ရှိမှလမ်းလေးပြက်နေလို့ဝါဒရာလေးထိုးဆောက်တယ်ရင်လူခေါ်တယ်ဒါတွေကတော့တန်ဖိုးတော့နေတာပေါ့ဒါပေမဲ့ရင်လူတွေမှာပါတယ်ခုလိုဘုန်းကြီးတို့စုပါကစတန်ကားတစီလူတယ်ဒါဆိုရင်တော့တန်ဖိုးကြီးမာတဲ့ရင်လူဒီလိုပြောလို့ရရင်လူဟာချမ်းသာစေကိုလူရာရောက်တယ်ဆိုတော့ဘယ်လိုလဲဆိုတော့ဥပမာမိမိတို့လမ်းသွားရင်လည်းဖနက်လေးပြက်ကြည့်ပေါ့ဖနက်ပြက်သွားရင်ဘယ်လောက်စိတ်ဆင်းရဲလဲဖနက်မပါတာရှက်တာတမျိုးတခါတရံခလုတ်တေးဘုန်းကြီးတို့စကိုင်းတောင်ယူဆိုရင်ဖနက်မပိုင်လမ်းသွားလို့ကိုမလွယ်တာအောက်ကကြောက်စစ်လေးတွေဆူလိုက်တာဖနက်ပါတော့ဒီချမ်းသာဒီဆင်းရဲမှုတွေပျောက်ပြီးတော့ချမ်းသာသွားတယ်ဒါကြောင့်မြတ်စွာဘုရားကယာနာတော်ဒုက္ခတော်ဟောတည်ယင်လူကိုလှူတဲ့မြို့သားမြို့သမီးတီကိုယ်စိတ်နဲ့ပါချမ်းသာမှုကိုလူရာရောက်တယ်ဒီတော့တံပြန်ကျိုးနေတဲ့ဓမ္မစီဆိုင်ရင်ဓမ္မပင်ပေါက်တာပေါ့တရားစီဆိုင်ရင်တရားပင်ပေါက်တာပေါ့အဲ့တော့အလှကံပုဂ္ဂိုလ်ကိုချမ်းသာမှုလှူတယ်ဆိုရင်ကိုယ်ချမ်းသာဟာစုမတောင်းလည်းပဲလိုလိုရောက်လာတယ်။အဲ့တော့ကိုယ်စိတ်နဲ့ပါချမ်းသာပါရစေစုမတောင်းနဲ့တောင်းလည်းပဲလောဘတွေဖြစ်သွားတယ်။မတောင်းလည်းပဲရတယ်။ကံကံရဲ့အကျိုးဒါဟုတ်တရားတရားလို့ခေါ်တယ်။ယုံကြည်ဖို့ပဲလိုတယ်။စုတောင်းဖို့မလိုပါဘူး။မိမိတို့တောင်းတရမှာဘာလဲဆိုတော့ဩနာတေယေကင်ဝေတဲ့နိဗ္ဗာန်ချမ်းသာဒီချမ်းသာတော့စိတ်ညို့ရင်ပိုကောင်းတယ်။ဒါကြောင့်ဒီအလူဟာနိဗ္ဗာန်ချမ်းသာရဲ့ထောက်ပံ့ဖြစ်ပါစေ။ဒီလိုလေဘုန်းကြီးတို့အာယုံပြုပြီးတော့လှူလိုက်။ဒါဆိုရင်အကောင်းဆုံးဒါနအမျက်ဆုံးကုသိုလ်ဖြစ်သွားတယ်။ဘာဖြစ်လို့လဲနိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုစေနိုင်တယ်။နိဗ္ဗာန်ချမ်းသာမျက်မှောက်မပြုမီမှာဖြစ်ရပေါ်တိုင်းကိုယ်စိတ်နှပါချမ်းသာမှုကိုစုမတောင်းလေးပဲလူလူရသွားတယ်။ဒါကဘုန်းကြီးရင်နဲ့ပတ်သက်လို့ပြောစရာရှိတာလေးတွေပြောလိုက်တာပါအဲ့တော့ခုနကပြောသလိုဘုန်းကြီးကစောစောကညင်းဖို့စိတ်ကူးထားပြီးမဲ့မေ့သွားတယ်အဲ့ဥစဉ်လေးကလည်းဘုန်းကြီးကိုလာမလျှောက်တော့နှစ်ရက်လောက်သုံးရက်လောက်တော့ရှိပြီထင်တယ်အဲ့တော့ဘာဖြစ်လို့ခုချိန်မှာလိုအပ်တယ်လဲဆိုတာလေးကိုတော်ထေသေးဦးလည်းဝမ်းမြောက်ဝမ်းသာဖြစ်အောင်တရားနာယူတဲ့ပုံကိုယ်တွေလည်းပဲဝမ်းမြောက်ဝမ်းသာဖြစ်အောင်ဒါမိမိတို့လူတဲ့လူကမစိုးရင်ဆရာတော်ကြီးရဲ့စကားနဲ့ပြောရင်အရဲအလူမဟုတ်ဘူးဒါလေးကိုသိစေခြင်းလို့ဘုန်းကြီးကပြောပြခြင်းဖြစ်တယ်ပေါ့ခုဘုန်းကြီးဟောမဲ့တရားတော်ကစိတ်ထားတက်ဖို့လိုပါတယ်ဘာတက်ဖို့လိုလဲဘာဖြစ်လို့လဲဆိုတော့စိတ်ထားတက်ရင်ကုသိုလ်များများရတယ်စိတ်ထားတက်ရင်ဘာများများရလဲကဲဆိုလိုက်ဘုန်းကြီးတို့လောကကြီးရဲ့အကြောင်းလေးကိုနည်းနည်းလေးဓမ္မုတ်ဒေတာတရားကျင့်လေးနှစ်ချက်ကိုပြောပြပေးမယ်။ဆောင်ရှောက်သူမဲ့ကိုရာမဲ့အာနွယ်လှကြည်ပါရကားဆောင်ရှောက်သူမဲ့ကိုရာမဲ့အာနွယ်လှကြည်ပါရကားကိုယ်ပိုင်ဥစ္စာမရှိပါဆုံးခွာသွားရမှာပါတကားကိုယ်ပိုင်ဥစ္စာမရှိပါဆုံးခွာသွားရမှာပါတကားအတ္တနောလောကောနာပိတရောအတ္တကောတပ်ပံပါယအတ္တကောလောကောတပ်ပံပါဟာယဂမနိယံဘုရားရှင်ညွှန်ကြားခဲ့တဲ့ဒီတရားလေးကိုမာစီဆရာတော်ကြီးကနားလည်အောင်တန်ပေါက်လင်္ကာလေးစီထားတာအဲ့တော့ဘုန်းကြီးတို့ဝေဖွာခြင်းမှတ်တမ်းရနေလူသားအလုံးတရှိတတဝါအလုံးသိခြင်းမှတ်တမ်းစီကိုတရွေ့ရွေ့သွားနေကြတာဝေဖွာလာတဲ့ပုဂ္ဂိုလ်မသေးတဲ့သူမရှိဘူးဘုရားရှင်တောင်မှသိခြင်းသဘောတရားမလွန်ဆန်းနိုင်တဲ့အတွက်နောက်ဆုံးပရိနိဗ္ဗာန်ဆံခဲ့ရဒီတော့မိမိတို့အသက်ရှင်နေတယ်တရက်ကုန်သွားလိုက် တခြင်းမတိုင်ပဲတရနီးသွားလိုက်တလာကုန်သွားလိုက်တခြင်းမတိုင်ပဲကိုတလာနီးသွားလိုက်တရွေ့ရွေ့နဲ့တခြင်းမတိုင်ကိုသွားနေရတခြင်းမတိုင်ကိုသွားနေရတဲ့တတ္တဝါတွေအာကိုရာအစစ်ကဘာလဲသုတ်တန်ဟိုဘက်ကိုလိုက်လာမဲ့အာကိုရမဲ့တရားကဘာလဲမင်းကုသိုလ်တရားတဲ့အာကိုရမဲ့တရားကဘာတရားလဲဘုန်းကြီးတို့စာရေအတိုင်းပြောရရင်မြေခွက်နဲ့ထမင်းစားနေတဲ့ဆင်းရဲနွမ်းပါတဲ့မိန်းကလေးတယောက်ယောက်ျားလေးတယောက်ကိုချမ်းသာတဲ့တထေးတယောက်ကမင်းဒီမြေခွက်ကိုရိုက်ခွဲလိုက်ကွာမြေခွက်ရိုက်ခွဲရင်ငါရွှေခွက်စားပေးမှာပေါ့ဒီလိုပြောလိုက်လို့ရှိရင်ဆင်းရဲသူဆင်းရဲသားယောက်ျားလေးမိန်းကလေးဟာသူစားနေတဲ့ထမင်းစားနေတဲ့မြေခွက်ကိုလွယ်လွယ်ကူကူရိုက်ခွဲနိုင်တယ်ဘာဖြစ်လို့လဲဆိုတော့ရွှေခွက်အစားရမှာလေရွှေခွက်ရမှာဆိုတော့မြေခွက်ကိုခွဲနိုင်တာပေါ့ဒီလိုပဲဘုန်းကြီးတို့ကုသိုလ်တွေများများရပြီဆိုရင်ဘာဖြစ်လဲကုသိုလ်များများရတော့တေရမှာမကြောက်တော့ဘလို့မကြောက်တယ်လဲဆိုတော့ငါမှာကုသိုလ်တွေရှိနေတယ်ငါတန်ဃာတွေအတွက်သာသနာအတွက်ရှိအောင်သာသနာအတွက်တွန်းရှိအောင်ငါလှုပ်ထားတဲ့ကုသိုလ်တွေငါမှာရှိနေတယ်ငါတည်ရင်တော့ဒီတဲ့ညံ့တဲ့ဘဝတော့ငါမရောက်နိုင်ဘူးဒီတဲ့မြင့်မြတ်တဲ့ဘဝငါဤကံရောက်မယ်နိဗ္ဗာန်ရောက်မယ်နိဗ္ဗာန်မျက်မှောက်မပြုသေးဘူးဆိုရင်ဒီတဲ့မြင့်မြတ်တဲ့ဘဝငါရောက်မှာပေါ့ဒီလိုတွေးပြီးတော့ဘုန်းကြီးတို့ကုသိုလ်တွေပြည့်ဝနေတဲ့မျိုးသားမျိုးသမီးဟာတည်ရမှာမကြောက်တော့ဘူးတဲ့ဒီတော့ဘုန်းကြီးတို့အာကိုရာအစစ်ဆိုတာကုသိုလ်တရားလားစည်းစိမ်ဥစ္စာလားအာကိုရာအစစ်ဆိုတာကုသိုလ်တရားလားသာသမီတွေလားကုသိုလ်တရားဟာအာကိုရာအစစ်ဖြစ်တယ်တဲ့ဘုန်းကြီးတို့ကိုညံ့လို့စွာရှာထားတဲ့ရွှေတွေငွေတွေဆိုတာမိမိတို့သိပြီဆိုရင်သူတို့နေရာကထွက်ပြီးတော့နှုတ်ဆက်ဖို့တောင်မရဘူးကိုရတာငါပစ္စည်းငါပစ္စည်းလို့ညံ့လို့ကြရတာသူတို့ကကိုပေါ်ကိုတန်ရောစင်ရှိတယ်လို့မရှိပါဘူးအင်မတန်ချစ်လာပါတယ်ဆိုတဲ့သာသမီတွေတူတွေတူမတွေမိဘတွေဘလောက်ပဲချစ်ပါတယ်ပြောပြောသုတ်တန်ကြီးတော့လိုက်ငိုပေါ်ရတယ်သုတ်တန်ဟိုဘက်တော့မလိုက်တော့ပါသုတ်တန်ဟိုဘက်ကြီးလိုက်ပြီးတော့ကောင်းကျိုးပေးမှာကဘာတရားလဲမေးကုသိုလ်တရားသုတ်တန်ဟိုဘက်ကြီးလိုက်ပြီးကောင်းကျိုးပေးရမှာကဘယ်တရားလဲဒါကြောင့်အာကိုရာစစ်ကဘာတရားလဲသုတ်တန်ဟိုဘက်တမလွန်ဘွားလိုက်မှာကုသိုလ်ကံနဲ့အကုသိုလ်ကံနှစ်မျိုးရှိပြီပဲတကယ်အကိုရမှာကကုသိုလ်ကံဒါကြောင့်ကုသိုလ်တရားဟာမလိုအပ်ဘူးလားလိုအပ်လားလိုအပ်တယ်ဝိပါခြင်းမတ်တရားနေသေဆုံးခြင်းမတ်တိုင်းတရွေ့ရွေ့သွားနေကြတဲ့ပုဂ္ဂိုလ်တွေဘာများများရဖို့လိုလဲအဲ့တော့ကုသိုလ်များများရခြင်းပါတယ်ဆိုရင်စိတ်ထားတက်ဖို့လိုတယ်ကုသိုလ်လိုခြင်းရင်ဘာထားတက်ဖို့လိုလဲစိတ်ထားတက်ရင်ကုသိုလ်တွေအများကြီးရတယ်ဘုန်းကြီးတို့တဆင်ကြဘူးတဲ့ပုံမြင်လေးတစ်ပုတ်ရှိတယ်စိတ်ထားတက်ရင်ဘယ်လောက်ကုသိုလ်ရလဲဆိုတော့ဘုန်းကြီးကပြောပြပေးမယ်ဘုန်းကြီးတို့ဟိုးရှိတုန်းကတင်္ဂါတဲ့နှစ်ဦးရွာတရွာမှာရှိတယ်တဲ့တင်္ဂါတဲ့နှစ်ဦးရွာတရွာမှာရှိတော့သူတို့ဟာငါတို့ရေလုံငန်းကြီးလုပ်နေတော့အကုသိုလ်တွေဖြစ်တယ်ကြောင်ကံဖျားသွားပြီးတော့ဥပုသ်တရင်ဆောက်တရားလေးနာတရားလေးပွားများတဲ့ကုသိုလ်လေးတော့ယူအောင်မှသင်မယ်လို့စိတ်ထားကောင်းလာတဲ့အချိန်မှာနှစ်ဦးတိုင်ပင်ပြီးတော့တလဲစီပေါ့နော်ဒီဥပုသ်မင်းကသွားသီလယူလူစရာရှိတာလူတရားအာထုတ်ဖို့နောက်တစ်ပတ်ကျတော့ငါသွားမယ်ဒီလိုလေးတွေတယောက်တည်းလှုပ်တော့တငယ်ချင်းတယောက်ရဲ့ရေလုံငန်းကိုကျန်တဲ့တယောက်ကဥစည်းပြီးတော့လှုပ်ပေးတယ်။ကျန်တဲ့တယောက်ကကြောင်းကံဖျားကိုသွားပြီးတော့တီလာယူတယ်။လူစရာရှိတာကိုဆရာတော်တန်ခါးတွေကိုလှူတယ်။နောက်ပြီးတော့တရားနာတယ်။တရားအားထုတ်တယ်ပေါ့။အဲ့တော့ဒီနေရာမှာဘုန်းကြီးကစိတ်ထားတက်ဖို့လိုပါတယ်ဆိုတာဘာပြောတာလဲဆိုတော့ကြောင်းကံဖျားရောက်နေတဲ့တငယ်ချင်းကဘလို့စိတ်ထားမတက်လဲဆိုတော့ခုချိန်ဆိုရင်ငါတငယ်ချင်းပင်နေရာမှာထောင်ထားတဲ့မြုံကငါးကြီးကြီးများများမိတက်တယ်လုံမလုံတက်ပါမလားဆိုရင်စိတ်တည်တယ်သူကလူကတော့ကြောင်းကံဖေးရရောက်နေတယ်စိတ်ကရေလုံငန်းစီရောက်နေတယ်တဲ့စိတ်ကဘယ်ရောက်နေလဲ ကုသိုလ်ဖြစ်လားအကုသိုလ်ဖြစ်လားလူကတော့ဘယ်မှာရောက်နေလဲကြောင်းကံဖေးရရောက်နေတယ်စိတ်ကတငယ်ချင်းဘယ်နေရာများမေ့နေမလဲဘယ်နေရာကငါးရီများမီတက်တာတိမတိပါမလားဒီလိုနဲ့ကြောင်းပြန်လာကြောင်းကနေပြီးတော့အိမ်ပြန်လာတယ်သူ့မှာစိတ်ထားတက်သလားစိတ်ထားမတက်ဘူးလားစိတ်ထားမတက်တော့ကြောင်းကံဖရာရောက်နေပြီမဲ့ကုသိုလ်ဖြစ်လားအကုသိုလ်ဖြစ်လားဘာထားမတက်လို့စိတ်ထားမတက်လို့အဲ့တော့ရေလုံငန်းလုပ်နေတဲ့တငယ်ချင်းကတော့ဒီချိန်မှာငါတငယ်ချင်းဆရာတော်ကိုလှူပဲပစ္စည်းတွေလှူလောက်ပြီဒီချိန်မှာငါတငယ်ချင်းသီလတွေခံယူဆောက်တည်နေလောက်ပြီဒီချိန်မှာဟောကြားတဲ့တရားကိုနာယူနေလောက်ပြီဒီချိန်မှာတော့ငါတငယ်ချင်းတရားတွေထိုင်ပြီးတော့ကုသိုလ်တွေတိုးနေလောက်ပြီဆိုပြီးတော့တွေးနေတယ်လူကတော့ရေလုံငန်းထဲမှာရောက်နေတယ်လူကတော့ဘယ်မှာရောက်နေလဲစိတ်ထားတက်သလားမတက်ဘူးလားစိတ်ထားတက်တော့ဘာများများရလဲဒါကြောင့်ဘာထားတက်ဖို့လိုပါတယ်စိတ်ထားတက်ဖို့လိုတယ်စိတ်ထားတက်လို့ရှိရင်ရေလုံငန်းလုံနေပြီမဲ့ဘာတရားရနိုင်လဲစိတ်ထားမတည်ရင်လူကចောင်းកံဖះရောက်နေပြီမဲ့အကုသိုလ်မဖြစ်နိုင်ဘူးလားဖြစ်နိုင်လားဘာထားမတည်လို့ဒါကြောင့်စိတ်ထားရေမကြည့်ဘူးလားကြည်လားနောက်တစ်ခုပြောမယ်စိတ်ထားတက်လို့ရှိရင်စူးစူးတာတောင်မှကုသိုလ်ဖြစ်တယ်ဘယ်လိုလဲဆိုတော့ဘုန်းကြီးတို့တနေရာနေတနေရာသွားလာနေတဲ့အခါစူးစူးဘူးလားမစူးစူးဘူးလားစူးစူးတဲ့အခါမှာစိတ်ထားမတက်ရင်စူကိုကင်ပြီးတော့ဆဲကျင်ဆဲလိုက်ပါတချို့မျိုးသားမျိုးသမီးတွေတချို့ကလည်းပဲဒီစူးနဲ့အနီးကပ်ရှိနေတဲ့အိမ်ကလူတွေကိုဒါလေးမှမလုပ်ကောင်းဘူးလားကို့စူးစူးတာနဲ့ပဝန်းကျင်ကိုရမ်းပြီးတော့နှုတ်ကြမ်းရှားကြမ်းနဲ့អော်ကျင်អော်နေမှာဒါဆိုလို့ရှိရင်စူးစူးတာကုသိုလ်ဖြစ်လားအကုသိုလ်ဖြစ်လားဘာထားမတက်လို့အကယ်၍စိတ်ထားတက်တယ်ဆိုလို့ရှိရင်ဘယ်လိုလဲဆိုတော့ဩစူးစူးလိုက်တာငါလိုလူငယ်တယောက်တောင်မှဝေဒနာတွေကပြင်းလိုက်တာမိဘအဘိုးဘွားအရွယ်တွေစူးစူးရင်ဒုက္ခရောက်ရကြီးရဲ့ကလေးသူငယ်တွေစူးစူးရင်မိုးခိုင်မေးခိုင်ပိုးတွေဝင်ပြီးတော့အတန်အန္တရာယ်ဖြစ်ရရဲ့အလုံးအန္တရာယ်ကင်းကြပါစေဒီစိတ်ကလေးနဲ့စူးလေးကိုကောက်ပြီးတော့အမိုက်ပုံကိုသွားပြီးတော့ပြစ်လိုက်တယ်တန်ရှင်းရေလှုပ်လိုက်တယ်ကုသိုလ်တွေတိုးလားအကုသိုလ်တွေတိုးလားဘာထားတက်လို့ဒါကြောင့်စိတ်ထားတက်ရင်စူးစူးတာတောင်မှဘာရနိုင်လဲရေလုံငန်းလုံရင်လည်းဘာရနိုင်လဲဒါကြောင့်ဘာထားတက်ဖို့လိုလဲဘုန်းကြီးတို့တန်ဃာတွေလည်းစိတ်ထားတက်ဖို့လိုတယ်ဘုန်းကြီးတို့စာသင်တိုင်းလုပ်တယ်စာသင်တိုင်းလုပ်တဲ့နေရာမှာစိတ်ထားမတက်ဘူးဆိုရင်ငါเจ้าကစာမေးပွဲများများအောင်မှလူတီများမှာစာမေးပွဲများများအောင်မှထင်ရှားပြီးတော့လူတဲ့တန်းတဲ့သူတွေပေါ်မှာစာမေးပွဲအောင်မှဂုံပြူပွဲလုပ်မယ်ဂုံပြူပွဲလုပ်ရင်လူတဲ့တန်းတဲ့လူတွေကြောင်းရောက်လာပြီးတော့เจ้าမှာဘုန်းကံကြီးမားမယ်ဒီလိုစိတ်နဲ့စာသင်စာကြားတွေကြိုးစားတယ်ကုသိုလ်ရလားအကုသိုလ်ဖြစ်လားအကုသိုလ်ဖြစ်တာဘာထားမတက်လို့ဒီလိုမှမဟုတ်ပဲနဲ့သာသနာအတွန်းရှိဖို့ဆိုတာဗုဒ္ဓသာသနာစီတံတိတ္တုမြတ်စွာဘုရားသာသနာအတွန်းရှိပါစေဒီလိုအော်နေုံနဲ့မဖြစ်ဘူးဇေယျကြောင်းကံတွေတိဆောက်ယုံနဲ့မဖြစ်ဘူးဖျားရှင်ရဲ့ဆုံးမသာသနာပိတကတိကိုလက်ဆင့်ကမ်းမဲ့တန်ဃာတွေပေါ်ထွန်းမှသာသနာရှိမှာအဲ့တော့ငါစာသင်စာကြားလိုချင်အဖြစ်တပည့်မျိုးဆက်တည်းပညာတက်တည်းပေါ်ပါစေစိတ်ထားကောင်းတဲ့စိတ်ထားပညာနှစ်ပါးလုံးပြည့်စုံတဲ့မျိုးဆက်တည်းပေါ်ပါစေဒါမှသူတို့ထံမှာဘုရားရှင်ရဲ့ပိဋကတ်ဆုံးမတွေလက်ဆင့်ကမ်းသူတို့ကတဆင့်လက်ဆင့်ကမ်းဒါမှသာသနာရှိမှာသာသနာတော်ကြီးအတွန်းရှိအောင်ကြိုးစားပါれဒီစိတ်ကလေးနဲ့စာသင်စာကြားလုံးပြီးတော့ငြင်းငြင်းချမ်းချမ်းနေရင်ကုသိုလ်ပါရမီတိုးလာအကုသိုလ်တွေဖြစ်လာပါထားတက်လို့စိတ်ထားတက်လို့တရားဟောတယ်ဘုန်းကြီးတို့လည်းပဲမလွဲတာမရှောင်တာလားဒီဟောပါတယ်ဟောတဲ့အခါမှာစိတ်ထားမတက်ရင်ဘုန်းကြီးတို့လည်းအကုသိုလ်ဖြစ်မှာပေါ့တရားဟောမှဘုန်းကြီးမှတရားဟောမှနာမည်ကြီးမှဒ တရားအောင်မပစ္စည်းလည်းလည်းပါပေါ်များမှာဒီစိတ်နဲ့ဟောရင်ကုသိုလ်ဖြစ်လားအကုသိုလ်ဖြစ်လားအကုသိုလ်ဖြစ်တယ်အကုသိုလ်တွေဝန်းရံလို့ကုသိုလ်ဖြစ်တော့ကုသိုလ်ကတန်ရှင်းစင်ကြယ်မှုအားနည်းသွားတယ်အဲ့ဒါစိတ်ထားတက်လို့လားမတက်လို့လားစိတ်ထားမတက်လို့ဒီလိုမှမဟုတ်ဘဲနဲ့ငါဟောကြားလိုက်တဲ့တရားဖျားရှင်ရဲ့တရားကိုငါတစင်ဟောမယ်တစင်ဟောလိုက်တဲ့တရားကိုနာယူပြီးတော့လူတွေအသိဉာဏ်ရှင်းကြပါစေလမ်းမှန်ဘောရောက်ကြပါစေမှားရွေးနေတဲ့လမ်းဘောကနေမှန်ကန်တဲ့လမ်းဘောကိုရောက်ကြပါစေကုသိုလ်တရားစစ်စစ်မှန်မှန်နေစီပူနိုင်ကြပါစေဒီလိုမေတ္တာတရားနဲ့ဟောရင်တရားဟောတဲ့ဆရာတော်ဒီမှာကုသိုလ်တွေတိုးလားအကုသိုလ်တွေတိုးလားပါထားတက်လို့ဒီလိုစိတ်ထားတက်ဖို့ဘုန်းကြီးတို့တန်ခါတွေရောမလိုဘူးလားလိုလားဒါကြောင့်တောင်မြို့မာကနောင်ဆရာတော်ကြီးရဲ့စီကန်းဆဲချက်ထဲမှာစိတ်ကောင်းရှိဖို့ကပထမတဲ့စီကန်းဆဲချက်ထဲမှာပါတယ်လေရေမကြည့်ဘူးလားကြည့်လားနောက်ပြီးတော့တန်းချောင်းနေတဲ့မှာလည်းပဲစိတ်တက်စီကန်းပညာစိတ်တက်ကိုရှေ့ဆုံးအပ်ထားတာအရေးကြီးလို့လားအရေးမကြီးလို့လားဒီတော့စိတ်ထားတက်ရင်ဘာများများရမလဲဒီကုသိုလ်တရားသည်တမလွန်ဘဝရောက်တဲ့ဒီအာကုအာထာယအစစ်ဖြစ်တယ်တဲ့မိဘတွေဆွေမျိုးတွေဒါတွေသမီးတွေနောက်ပြီးတော့ရွှေငွေတိုက်တာတွေယာရုအာနာတွေဒါတွေကတဘဝစာတောင်စိတ်မချရဘူးကုသိုလ်ပါရမီတွေကတော့ဘယ်ဘဝမှာပဲရောက်ရောက်အာကုထောက်တရားဖြစ်တယ်သေရမှာမကြောက်ဘူးသေမင်းနဲ့ရင်ဆိုင်တဲ့ကတတ္တိဒီကိုဖြစ်စေတယ်ဒီတော့ကုသိုလ်များများရခြင်းရင်ဘာသာတက်ဖို့လိုလဲကဲဒီထိတည်သွားပြီစိတ်ထားတက်ခြင်းပါတယ်ဆိုရင်အာလုံးစိတ်ထားတက်ခြင်းလေဆိုပါစို့ဘယ်အာလုံးစိတ်ထားတက်ပါ့မလဲစိတ်ထားအာလုံးတက်ရင်အာလုံးကုသိုလ်တွေဖြစ်မှာပေါ့ဒီတော့စိတ်ထားတက်ဖို့ဆိုတာသူ့လိုလိုတော့မဖြစ်ဘူးအုံဖွာဆိုပြီးမန်မုံရင်းနဲ့လဲစိတ်ထားတက်လာတာမဟုတ်ဘူးလေ့ကျင့်ခန်း၃မျိုးတည်းရတစ်မျိုးမျိုးနဲ့လေ့ကျင့်နေရမယ်တဲ့လေ့ကျင့်ကဘယ်နှမျိုးလဲ၃မျိုးတည်းရတစ်မျိုးမျိုးကိုလေ့ကျင့်နေမှဘာထားတက်ပါလဲနံပါတ်၁လေ့ကျင့်ကဘာလဲဆိုတော့သူတော်ကောင်းစကားများများကြားနာပါပါတယ်လေနံပါတ်၂စာပေများများဖတ်ပါနံပါတ်၄ဒါဒုတိယလေ့ကျင့်ကတတိယလေ့ကျင့်ကသူတော်ကောင်းစကားလဲနားထောင်ပါရဲ့စာပေလည်းပဲဖတ်ပါရဲ့ဒါ යි မရှင်းလင်းတာတွေမရှိနိုင်ဘူးလားရှိနိုင်လားမရှင်းလင်းတဲ့အခါမှာမသိရင်မေးမြန်းဆွေးနွေးပါမသိရင်ဘာလုပ်ရမလဲကဲပြန်ပြောစိတ်ထားတက်ခြင်းပါတယ်ဆိုတက်ခြင်းုံနဲ့စိတ်ထားမတက်ဘူးကုသိုလ်မရဘူးစိတ်ထားတက်ဖို့ဆိုတာအသိဉာဏ်လိုတယ်အသိဉာဏ်ရှိဖို့ဆိုတာကနံပါတ်၄လေးခြင်းငံကဘာစကားများများနားထောင်ပါသူတော်ကောင်းစကားကိုများများနားထောင်ပါနံပါတ်၄ဘာများများဖတ်ပါနံပါတ်၃မသိရင်ဘာလုပ်ပါဒါဆိုရင်ဘာထားတက်ဖို့ထောက်ကူပြုလဲစိတ်ထားတက်ဖို့ထောက်ကူပြုတယ်ဖုန်းတို့သူတော်ကောင်းစကားများများကြားနာပါဆိုတော့ကဲခုလေမိမိတို့ကြောင်ကံဖះရောက်လာတော့ဒေါ်ထေထေဦးရဲ့ဥဆောင်မှုနဲ့မောင်နှမတွေဆွေမျိုးတွေတပည့်တွေဓမ္မမိတ်ဆွေတွေခုဒီကြောင်ကိုရောက်လာတယ်ရောက်လာတော့ခုအနုမောဒနာတရားစကားဆိုတာသူတော်ကောင်းစကားလားသူယုံမာစကားလားဒီသူတော်ကောင်းစကားကြားနာရတော့အသိဉာဏ်တွေတိုးမလာဘူးလားတိုးလာလားဩစိတ်ထားတက်ရင်ရေလုံငန်းလုပ်တာတောင်မှကုသိုလ်တွေဖြစ်ခွင့်ရှိပါလားစိတ်ထားမတက်ရင်ကျောင်းတံဖရာလူရောက်နေတာတောင်မှအကုသိုလ်တွေဖြစ်ခွင့်ရှိပါလားဒီလိုအသိဉာဏ်တွေတိုးလာတာဟာသူတော်ကောင်းစကားနာရလို့လားလူယုံမှာစကားနာရလို့လားနောက်တကစူးစူးတဲ့အခါစူးစူးရင်ဘလို့စိတ်ထားရင်ကုသိုလ်ဖြစ်တယ်ဘလို့စိတ်ထားရင်အကုသိုလ်ဖြစ်တယ်လို့သိလာပြီးသိလာတော့စိတ်ထားမတက်ဘူးလားစိတ်ထားတက်လာလားဒါဆိုရင်ကုသိုလ်ရဖို့မနှီးဆက်ဘူးလားနှီးဆက်လားနှီးဆက်တယ်တဲ့ဒါကြောင့်ဘုန်းကြီးတို့သူတော်ကောင်းစကားဆိုတာများများကြားနာဖို့လိုတယ်သူတော်ကောင်းစကားများများကြားနာလို့ရှိရင်အသိဉာဏ်တွေတိုးလာတယ်အသိဉာဏ်တိုးရင်စိတ်ထားတက်လာတယ် စိတ်ထားတည်ရင်ကုသိုလ်တွေများများရတယ်ကုသိုလ်များများရရင်တေမင်းကိုရင်ဆိုင်ရတဲ့တတိတွေရှိလားတေရမှာမကြောက်တော့ငါတေလဲဒီတဲ့အောက်တန်းကြတဲ့ဘဝတော့ငါမရောက်နိုင်ဒီတဲ့မြင့်မြတ်တဲ့ဘဝပဲငါရောက်မှာဒီလိုတတိတွေရှိလာတာကုသိုလ်တရားကြောင့်ဒီကုသိုလ်တွေတိုးလာတာစိတ်ထားတက်လို့စိတ်ထားတက်တာသူတော်ကောင်းစကားများများကြားနာရလို့အလုံးနာလေပြီလားနံပါတ်2လေ့ကျင့်ခန်းကဘာများများဖတ်ပါစာများများဖတ်ပါဘုန်းကြီးတို့ဆိုရင်ဒီကျောင်းတိုင်းမှာအကြီးဆုံးဖြစ်သွားပြီတန်ခါ350ဝါဆိုခဲ့တယ်အကြီးဆုံးဆိုတော့ဘုန်းကြီးကိုလာပြီးတော့တကူးတကလာပြီးတော့ဘလို့နေဘလို့တိုင်းဆုံးမမဲ့မိဘဆရာရှိသေးလားမရှိတော့ဘုန်းကြီးတို့ဆိုရင်လာပြီးတော့ဘယ်သူမှမဆုံးမတော့မဆုံးမတော့ဘုန်းကြီးသာစာမဖတ်ဘူးဆိုရင်ထင်ရလုံးမိမှာပေါ့ကို့ဆုံးမမဲ့လူမှမရှိတော့လားအဲ့တော့စာပေဖတ်တယ်ဖရာစာပေဖတ်တယ်ပြင်ပကကောင်းတို့ရရစာပေဖတ်တယ်မှရင်ပြင်တယ်မှရင်ဆက်လက်ကျင်သုံးတယ်ဒီတော့စာဖတ်တဲ့ပုဂ္ဂိုလ်တယောက်ဟာအနီးကပ်ဆရာမိဘတွေဆုံးမတာနဲ့မတူလားတူလားအဲ့တော့ဆုံးမခံရတဲ့ပုဂ္ဂိုလ်တယောက်ဟာထင်ရလုံသေးလားအဲ့တော့ကိုယ့်ကိုယ်ကိုပြင်ပြီးသားဖြစ်တော့အတဉဏ်တွေတိုးလာတယ်စိတ်ထားတက်လာတယ်စိတ်ထားတက်ရင်ဘာများများရလဲကုသိုလ်များများရလာတယ်ဒါကြောင့်စာဖတ်ဖို့မလိုဘူးလားလိုလားဘုန်းကြီးတို့မြန်မာနိုင်ငံစာဖတ်အားကောင်းလားစာဖတ်အားနည်းလားနည်းတယ်စာရေးဆရာတယောက်နမေကြီးစာရေးဆရာတယောက်ရေးလိုက်တဲ့စာအုပ်ကိုပုံနှိပ်မှတ်တမ်းလှန်ကြည့်လိုက်အုပ်ရေ1000ဒါအများဆုံးပဲများသောအပြင်တွေ့ရတယ်အုပ်ရေ4000-5000ရိုက်တဲ့စာအုပ်ကတော်တော်ကြီးကိုရှားတယ်ဒါစာဖတ်အားများလို့လားစာဖတ်အားနည်းလို့လားလူကြီးကတန်ပေါင်း52တန်းကျော်တယ်ဘယ်လောက်ကျော်တော့တော့မသိဘူးပေါ့အဲ့တော့52တန်းကျော်နဲ့အုပ်ရည်1000ကမျှတမှုရှိလားအဲ့တော့စာဖတ်အားနေတယ်စာဖတ်အားနေတော့ဘာဖြစ်တယ်ဘုန်းကြီးတို့အသိဉာဏ်ကြီးနေတာပေါ့အသိဉာဏ်နေတော့စိတ်ထားတက်ဖို့ဝေသွားတယ်စိတ်ထားတက်ဖို့ဝေတော့ကုသိုလ်များများဖြစ်လွယ်လားအကုသိုလ်များများဖြစ်လွယ်လားဒါကြောင့်ပါများများဖတ်တဲ့လေစာများများဖတ်တဲ့လေဘုန်းကြီးတို့တောင်မြို့မှာကနောင်ဆရာတော်ကြီးဆိုရင်ကလေးကလေးကစာပေနဲ့ကြီးသွားတာပြန်တော်မူတဲ့နေ့88နှစ်ဘုန်းကြီးတို့နေတော်လာပြီကျော်နှစ်ရက်1339ခုနှစ်ညနေ4နာရီမိနစ်30မှာပြန်တော်မူတယ်တစ်ချက်ခွဲလောက်ဒီစာပေပို့ချသွားတာစာပေထဲမှာဖခင်နဲ့တွေ့တယ်ဗုဒ္ဓနုတ္တိဘာဝနာအနုစားလေးတွေဖြစ်တယ်ဖရာရဲ့ကျင့်စဉ်တော်တွေကိုအားကြကြည်ညိုတယ်ဓမ္မနုဒ္ဓတိဘာဝနာနှူစားလေးတွေဖြစ်တယ်။နာတပိဝိသကရှင်သာရိပုတ္တရှင်အာနန္ဒတို့ရဲ့အကြောင်းတွေကိုဖတ်ပြီးတော့ကြည်ညိုအားကြတယ်တန်ခါနုဒ္ဓတိဘာဝနာတွေဖြစ်တယ်။အထုပ်ပတိဆိုရင်လည်းပဲမေတ္တာကြီးမားတဲ့ပုဂ္ဂိုလ်တွေရဲ့အကြောင်းကိုဖတ်တယ်မေတ္တာဘာဝနာတွေအားကြလိုက်မေတ္တာဘာဝနာအနှူစားလေးတွေဖြစ်သွားတယ်။အဲ့တော့စာပေဖတ်တာစိတ်ကိုနူးညံ့သိမ်မွေ့စေတယ်။ဒါကြောင့်ပါများများဖတ်ပါနောက်ပြီးတော့တခါမသိရင်ဘာလုပ်ပါမေးမြန်းဆွေးနွေးရတယ်ဘုန်းကြီးတို့ဖရာလောင်းကမသိရင်မေးတယ်ကဲဘုန်းကြီးမေးမယ်ဖြေကြည့်သူများကိုမေးချင်ပါတယ်ဆိုရင်မာမာနာတင်းပြီးတော့မေးရမလားမာမာနာနှိမ့်ချပြီးမေးရမလားမာမာနာနှိမ့်ချရင်စိတ်ကတိမ်မွေ့သွားသလားကြမ်းသွားလားအဲ့တော့စိတ်ကတိမ်မွေ့သွားတယ်အဲ့တော့သူများကိုမေးခွန်းမေးရင်မာမာနာတွေနှိမ့်ကြတော့စိတ်ကတိမ်မွေ့တယ်အဲ့တော့ဖော်ရားလောင်းဟာအဲ့ဒီလိုမေးလေမေးထားတွေများလာတော့စိတ်ထားတိမ်မွေ့တော့စိတ်ကြောင့်ဖြစ်တဲ့ရုပ်တရားနူးညံ့တိမ်မွေ့ပြီးတော့ဖျားဖြစ်တဲ့အခါဘာကြိုးရလဲဆိုတော့အသားရေတိမ်မွေ့နူးညံ့ခြင်းဘာကြိုးရလဲမေးမြန်းခဲ့လို့လားမမေးမြန်းခဲ့လို့လားဒီကြိုးရတယ်ခုခေတ်ဆိုရင်ဆေးတွေမလိမ့်ရဘူးလားလိမ့်ရလားဖျားရှင်လိမ့်ရသေးလားဒါကြောင့်အသာရည်နူးညံ့သိမ်မွေ့ခြင်းဆိုတဲ့အကျိုးရင်းကိုရတာသည်မသိရင်မေးခဲ့လို့လားမမေးခဲ့လို့လားအကျိုးဆက်နေနဲ့ဘာရလဲဆိုတော့ဘယ်ဘဝမှာပဲရောက်ရောက်ပညာကြီးကျယ်တယ်ယုံဖြစ်လေယုံပညာရှိချင်းသေးဖြစ်လေချင်းသေးပညာရှိခွေးဖြစ်လေခွေးပညာရှိဒီလိုပညာကြီးကျယ်တာမေးမြန်းခဲ့လို့တဲ့မေးမြန်းရင်အသိဉာဏ်တွေတိုးတော့စိတ်ထားတက်လာတာပေါ့ဘလို့စိတ်ထားရမယ်ဘလို့စိတ်မထားရဘူးတည်သွားတယ်ဒါကြောင့်ဘုန်းကြီးတို့ အကိုရာစစ်ဖြစ်တဲ့ကုသိုလ်များများလိုချင်ပါတယ်စိတ်ထားတက်ဖို့လိုတယ်စိတ်ထားတက်ချင်ပါတယ်လေ့ကျင့်ခန်း၃မျိုးတွေကတစ်မျိုးမျိုးကိုလေ့ကျင့်နေရတယ်ကဲပြောကြည့်လေ့ကျင့်ခန်း၃မျိုးကဘာလဲဆိုတော့နံပါတ်၁ဘာစကားများများကြားနာပါနံပါတ်၂ဘာများများဖတ်ပါနံပါတ်၃မသိရင်ဘာလုပ်ပါဒီသုံးချက်နဲ့ပြည့်စုံရင်အသိဉာဏ်ဒီတိုးပြီးတော့စိတ်ထားတက်မလားမတက်ဘူးလားအဲ့တော့ကိုသုံးသက်ကြည့်ဒီသုံးမျိုးထဲမှာငါဘယ်ချက်နဲ့ညီတယ်လဲကိုမသုံးသက်တဲ့မလားသုံးသက်တဲ့လားတစ်ချက်ချက်နဲ့ညီနေလို့ရှိရင်အသိဉာဏ်ဒီတိုးပြီးတော့စိတ်ထားတက်ဖို့ကုသိုလ်ရဖို့ရလွယ်သွားတယ်တစ်ချက်မှမညီပါဘူးဆိုရင်စိတ်တွေကြမ်းတမ်းပြီးတော့အသိဉာဏ်မတို့စိတ်တွေကြမ်းတမ်းအကုသိုလ်ဖြစ်ဖို့များသွားတယ်အကုသိုလ်ကမကောင်းကျိုးပေးတာကုသိုလ်ကကောင်းကျိုးပေးတာဘာကျိုးကိုလိုချင်လဲကောင်းကျိုးကိုလိုချင်တယ်ကောင်းကျိုးကိုလိုချင်ရင်ဘာများများလုပ်ရမယ်ကုသိုလ်များများလုပ်ကုသိုလ်များများရခြင်းဘာထားတက်ဖို့လိုအလုံးနားလည်ပြီလားကဲကောင်းပြီတခုသွားလိုက်အောင်ခုဘုန်းကြီးပြောနေတာကဘုန်းကြီးတို့ဓမ္မစရိယသင်တုန်းကငယ်စဉ်တုန်းကပါရဇိကံထကရာဒုတိယနေ့နံပါတ်10နိတိဟာရမေခွန်းမှာပဒဋ္ဌာနာဟာရနိတိနီဆိုတာသင်ရတယ်အဲ့ဒါလေးကိုခေါင်းကြီးကနားလည်အောင်ယူပြောနေတာနောက်တစ်ချက်ကဘာလဲဆိုတော့ကောင်းပြီဒီပြောတို့သူတို့ကောင်းစကားလည်းများများကြားခွင့်ရခြင်းပါတယ်နောက်ပြီးတော့စာပေလည်းများများဖတ်ရှုခွင့်ရခြင်းပါတယ်နောက်ပြီးတော့မသိရင်မေးမြန်းရမယ့်ပညာရှင်သူတို့ကောင်းတွေရဲ့အနီးမှာနေခွင့်ရခြင်းပါတယ်ဒီခွင့်ရေးသုံးမျိုးကိုလိုခြင်းပါတယ်ဒါဆိုရင်ဘာလုပ်မလဲဘဝဉ္ဇဉ်ကောင်းကိုရွေးချယ်ပါဘာကောင်းကိုရွေးချယ်ဘဝဉ္ဇဉ်ကောင်းကိုရွေးချယ်ရင်ဒီခွင့်ရေးသုံးမျိုးမရနိုင်ဘူးလားရနိုင်လားကိုယ့်အိမ်ဘဝဉ္ဇဉ်ကမနဲ့မိုးလင်းတာနဲ့ငါကိုင်းပြီးတော့ဆဲနေတယ်ဇနီးမောင်နှံနဲ့ရောက်ရံဖြစ်နေတယ်တာသမီတွေလည်းပဲအော်ဆဲနေတယ်ဒီလိုအိမ်နန်းလေးမှာနေရရင်သူတော်ကောင်းစကားကြားမလားသူယုံမှစကားကြားရမလားဒါဆိုရင်စိတ်ထားတက်ဖို့လွယ်မလားစိတ်ထားမတက်ရင်ဘာမရနိုင်ဘူးလဲကုသိုလ်မရှိတဲ့သူဟာကောင်းကျိုးနဲ့ဝေးမလားနေမလားဝေးတယ်ဒါကြောင့်ဘာကောင်းကိုရွေးချယ်ရမလဲဘဝဉ္ဇဉ်ကောင်းကိုရွေးချယ်ရမလဲအဲ့တော့ခုကြည့်လေမိမိတို့ညစကြအကြောင်းတိုက်လာပြီးတော့ဆွန်ကတဲ့မော်တော်ယဉ်ကားယဉ်စတဲ့ပစ္စည်းတွေကိုလှူတယ်ဒီကြောင့်ရောက်တာ ਨੇ ဘဝဉ္ဇဉ်ကကောင်းမလားဘူးလားကောင်းလားလားကောင်းလာတော့မြင်ရတဲ့အာယုံကကုသိုလ်တွေများလားအကုသိုလ်တွေများလားခုဘဝဉ္ဇဉ်ကောင်းတဲ့အတွက်တရားနာခွင့်ရတယ်တရားနာခွင့်ရတော့သူတို့ကောင်းစကားတွေကြားရတော့အသိဉာဏ်တွေတိုးပြီးတော့စိတ်ထားတက်လွယ်မလားမတက်လွယ်ဘူးလားဒါဆိုရင်ဘာများများရမလဲကုသိုလ်များများရတယ်ဒါကြောင့်ဘာကောင်းကိုရွေးချယ်ရမယ်အဲ့တော့ကိုမိသားစုဆိုရင်တော့ရွေးချယ်권မရှိတော့ဘူးလေမိသားစုတစုဆိုရင်မိမိတို့ပဝန်းကျင်ကောင်းရွေးချယ်လို့ရသေးလားမရတော့ဘူးဒါဆိုရင်ဘယ်လိုလုပ်မလဲဆိုရင်ပဝန်းကျင်ကောင်းဖြစ်အောင်ဖန်တီးပါပဝန်းကျင်ကောင်းဖြစ်အောင်ပါလုပ်ရမယ်ခင်ပွန်းတဲ့ကကြံတန်းတဲ့နှုတ်ရှိတယ်အရက်သေးစားတောက်တယ်ဒါလေးတွေကောင်းအောင်ဖန်တီးပြီးဇနီးတွေအပန်ပိုးပြီးစနီတွေကနှုတ်ကြံရှာကြံဖြစ်နေတယ်ခင်ပွန်းတွေနဲ့သာသမီတွေကပြုပြင်ပေးသာသမီတွေကဆိုးနေတယ်ကောင်းအောင်မိဘနှစ်ပါးလှုပ်ပေးအဲ့ဒီလိုဖန်တီးလိုက်ရင်ဒီမိသားစုလည်းပဲပုံကျင်ကောင်းမဖြစ်နိုင်ဘူးလားဖြစ်နိုင်လားဒါကြောင့်ဘာကောင်းကိုဖန်တီးပါပုံကျင်ကောင်းဖန်တီးပြီဆိုရင်သူတို့ကောင်းစကားတွေစကားပြောတာစပြီးအကုသိုလ်စကားတွေမပါတော့ဘူးစာပေဝါဒနာပါတဲ့မိသားစုဆိုရင်စာပေတွေဖတ်လို့မတည်ရင်မေးမြန်းမယ်ပညာရှင်သူတို့ကောင်းတွေချင့်ကပ်ပြီးတော့ကိုမတည်တာလေးတွေမေးလို့ဒါဆိုရင်စိတ်ထားတက်ဖို့ဒီအာကောင်းမလားဘူးလားအာကောင်းလားလားအာလုံးနားလဲပြီနော်ကဲဘုန်းကြီးတရားပြန်ပြီးတော့ချုပ်လိုက်တော့မယ်ဘဝဉ္ဇဉ်ကောင်းမယ်ဆိုရင်သူတို့ကောင်းစကားများများကြားခွင့်ရတယ်စာပေများများဖတ်ရှုခွင့်ရတယ်မတည်ရင်မေးမြန်းမယ်ပညာရှင်သူတို့ကောင်းတွေနဲ့စုံစည်းနိုင်တယ်မေးခွင့်ရနိုင်တယ်အဲ့ဒီလိုသူတော်ကောင်းစကားများများကြားရတယ်စာပေဖတ်လဲမသိရင်မေးရင်ဘာဖြစ်တော့အသိဉာဏ်ဤတိုးပြီးတော့စိတ်ထားတက်လာတယ် ိတ်ထားတက်တော့ဘာဖြစ်လဲစူးစူးတာတောင်းမှကုသိုလ်ရတယ်ရေလုံငန်းလုံနေရင်တောင်းမှစိတ်ထားတရင်ကုသိုလ်တွေဖြစ်ခွင့်ရှိတယ်ကုသိုလ်ကဘာသုံးကြလဲကုသိုလ်ကအာကိုရာစေဖြစ်တဲ့သေမင်းနဲ့ရင်ဆိုင်တဲ့အကာမတတ္တိကိုရှိစေတယ်ကုသိုလ်ရှိနေလို့ရှင်သေရမှမကြောက်တော့ဘူးငါသေရင်ဒီတဲ့ကောင်းတဲ့ဘဝရမယ်လို့ယုံကြည်မှုတွေခိုင်မာလာတယ်ကုသိုလ်ဟာကောင်းကျိုးကိုပေးတယ်မိမိတို့နောက်ဆုံးနိဗ္ဗာန်ကောင်းကျိုးတိနိဗ္ဗာန်ချမ်းသာတိမပေးနိုင်ဘူးလားပေးနိုင်လားဒါကြောင့်ဘုန်းကြီးကဒီနေ့တရားနာမယ်ကစိတ်ထားတက်ဖို့လိုပါတယ်ပါတယ်လေအလုံးနားလည်ပြီလားဒါကြောင့်ဒီတရားတော်ကိုနာယူပြီးတော့ဒေါ်ထီထီဦးနဲ့တကဝမောင်နှမများယမင်းမိသားစုဝင်များဓမ္မမိတ်ဆွေများအလုံးဟာစိတ်ထားတက်အောင်ကြိုးစားနိုင်ကြပါစေစိတ်ထားတက်ပြီးတော့ကုသိုလ်ပါရမီများများများစုဆောင်းနိုင်ကြပါစေကုသိုလ်ပါရမီတွေနှလုံးသားထဲမှာတပြည့်ပြည့်ပြည့်ဝရင်တန်ကမဉ္ဇဉ်ပူဇံဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း